Alam memang lama ni. Di depan kawan mama media mingguan kandaga ni. Mama ego kawan jika memetazi bu soin sura sama janggu tiada bido ama pipare. Jangan waro bido ni ma. Kawan ini ni mama ego memetazi ma gude. Bangau bus terenza ye. Isha fokus kandama. Netaun esen ni Erida Nari Red. Wiriaponga, Yidagiraba, Samachinga, Aloha, Russia, Ukraine, Sipuegube, Ayunsai Nijari, Ashitawasha, Nangandu Abawin, Kabajiha, Mamanangandrima, Pipianide, Che Nidugu, Mimitade Mabu, Mamasitaha, Pidurebo, Yayeses, Pinet Che Monidari, Yadame Yayam, Matuya Babu, Pidureha, Sitaka Koi Dwagere, Democracy Piana Yashi Yidwe, Seletai Weni Jabare Lu, Sangba sama, yida tabare. Sangba singa, memanengama sitaga ana dembi naubai, ayah daruigo pansi tapiada, tauna sija biduruigo pansi tendaina, cing kaya segai, kaya binarima, sitaya bongje taikai daruijo, tauna sija dida gandui, niya songkhayara. American EU, kaniraruga, sikaunsi ne memalungan sini cugu, payso yejuda. Cambodia when you jone, ASEAN two gozale, Mamanangu doare, John Rigu, Yevare. Somaya Sunda Maro, ASEAN two gozale and Nine, Mamanangu, the Jane Edwayo Nero, Mamanangaya Piatanarigu, Pierce Nai Mamahofu, a Yetida Piatanarigu, Pierce Nai Busuin, ASEAN Nine, Sikonsigo, Piari Bibu Lubare, Sikonsi Nine, ASEAN Bond the Bodunija Najago, Lina Busuin. Asam apa PR ibu lu apa relu tu amingu popi atawa re. Dah biar, mema ayu kain dua ya ma, kula temagan ya nau nengan dua ha, akan anda dua ni dah sahnya ni jare. Sekarang siye, pini cie mumu dua jang, mema bidu re kanzani ari dukari gu, kaba kanzang dua ni ne, kuda bu ayu sahden barelu yeda atawa re. ချင်းကရနဲ့ကရင်ပြည်နယ်မကွေးတိုင်းနယ်စကိုင်းတိုင်းအတွင်းမှာတိုက်ပွဲတွေဖြစ်နေပါတယ်အထူးသဖြင့်စကိုင်းတိုင်းတွေကခြေရွာတွေကိုစစ်ကောင်စီတပ်တွေကနေ့စဉ်ရက်ဆက်မီးရှို့နေပါတယ်အဲ့ဒီလိုခြေရွာတွေမီးရှို့ခံရရာခြေရွာတွေကဒေသခံတွေဖမ်းဆီးရတာခံရတပ်ဖြတ်ခံရတာတွေကိုလောလောဆယ်ဘယ်သူမှမတားဆီးနိုင်ကြပါဘူးအန်ယူဂျီနဲ့ပြည်တွင်းအင်အားစုတွေကလည်းမဟန်တားနိုင်သလိုကုလသမဂ္ဂန
တွက်ဟာတန်းကျော်ပြီလို့ကုလသမဂ္ဂထုတ်ပြန်ချက်တွေကဆိုပါတယ်။ဒီလိုအချိန်မှာပဲတည်တံချမှတ်ထားခြင်းခံရတဲ့ကိုချင်းမီကိုဖြိုးစရာတော်တို့အပါအဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုကျိုးပေးကွပ်မျက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒီလိုတည်တံပေးကွပ်မျက်မယ်ဆိုတဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကဖျက်သိမ်းပေးဖို့တောင်းဆိုခဲ့ပါတယ်။ပြည်ထောင်နိုင်ငံကလည်းစစ်ကောင်စီကဆုံးဖြတ်တာဟာရက်ဆက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးလွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်သူတွေအပေါ်နောက်ထပ်ပြစ်မှတ်ထားတဲ့လုပ်ရက်ဖြစ်တယ်လို့ပြည်ထောင်တန်ယုံကထုတ်ပြန်ခဲ့ပါတယ်။ပြည်ထောင်နိုင်ငံအနေနဲ့ကမ္ဘာဘယ်နေရာမှာမဆိုတည်တံကိုစန့်ကျင်တယ်လို့လည်းဖော်ပြထားပါတယ်။ထို့အတူအမေရိကန်ပြည်ထောင်စုကလည်းတည်တံပေးမဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြင်းထန်ကန့်ကွက်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Ned Price က Twitter မှာရေးသားဖော်ပြခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီလက်အောက်တရားရုံးတွေကတည်တံချမှတ်ထားသူ209ဦးရှိပါတယ်။အဲ့ဒီအထက်မှာအသက်18နှစ်မပြည့်သေးတဲ့ယောက်ျားလေး2ဦးပါဝင်ကြောင်းသိရပါတယ်။1980နောက်ပိုင်းကာလတွေမှာတည်တံပေးခဲ့တာတွေရှိပေမဲ့အမှန်တကယ်ကွပ်မျက်ခဲ့ခြင်းမရှိဘဲနှစ်ရှည်ထောင်ဒဏ်တွေနဲ့တသက်တကျွန်းပြစ်ဒဏ်တွေသာပြောင်းလဲကြခံစေခဲ့တာပါ
။စစ်ကောင်စီရဲ့တည်တံအတည်ပြုတဲ့အပေါ်NUG ရဲ့တရားရေးဝန်ကြီးဌာနကပြင်းပြင်းထန်ထန်ကန့်ကွက်ချုပ်ချလိုက်ပြီးနောက်ဆက်တွဲဖြစ်ပေါ်လာမယ့်အကျိုးဆက်အားလုံးအတွက်စစ်ကောင်စီကလုံးဝတာဝန်ခံရမယ်လို့ဂျွန်လ၄ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာတွေ့ရပါတယ်။အာဆီယံလက်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းတည်တံချမှတ်ထားကိုပြန်စဉ်းစားဖို့နဲ့စစ်ကောင်စီကိုဆန့်ကျင်သူတွေအပေါ်တည်တံချမှတ်ထားကိုအာဆီယံနိုင်ငံတွေသာမကအာဆီယံပြင်ပနိုင်ငံတွေကလည်းစိုးရိမ်ပူပန်ကြောင်းစစ်ကောင်စီထံစာရေးသားပေးပို့ခဲ့ပါတယ်ပြီးခဲ့တဲ့မေလ12ရက်နဲ့13ရက်နေ့တွေကဝါရှင်တန်ဒီစီမှာပြုလုပ်ခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲတွေပြီးမှမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်သဘောတူညီခဲ့တဲ့အာဆီယံဘုံသဘောတူညီချက်9ရက်ကိုအကောင်အထည်ဖော်နိုင်ဖို့ အာဆီယံတဖွဲ့ရဲနဲ့မလုံလောက်တော့ဘူးနိုင်ငံတကာပါဝင်တဲ့အစီအစဉ်ဖြစ်ဖို့လိုအပ်လာပြီလို့အမေရိကန်ရဲ့သဘောထားကိုပြောကြားခဲ့ပါတယ်အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာမလေးရှားနိုင်ငံသားရေးဝန်ကြီးနဲ့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်တို့ဝါရှင်တန် DC မှာတရားဝင်တွေ့ဆုံခဲ့ကြပါတယ်
မလေးရှားနိုင်ငံသားရေးဝန်ကြီးကအာဆီယံအနေနဲ့ NUG အစိုးရကိုပုံမိုထိတွေ့ဆက်ဆံဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။အခုဆိုရင်အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲရဲ့အကျိုးဆက်တွေကိုအကောင်အထည်ဖော်နိုင်ဖို့အာဆီယံ၃နိုင်ငံကိုခီးထွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်ပင်ခံ Derek Shirley ကလွန်ခဲ့တဲ့၈လ၉လအတွင်း online video ဆက်သွယ်မှုကတစ်ဆင့် NUG နဲ့ American ပြည်ထောင်စုကပုံမှန်ထိတွေ့ဆက်ဆံနေခဲ့ရမှာNUG ရဲ့စွမ်းဆောင်ရည်မြင့်တက်လာရေးအဖွဲ့အစည်းစီးစနစ်ကြပြီးပုံမိုထိရောက်စွာမြမပြည်သူတွေကိုအကူအညီပေးနိုင်ရေးစတာတွေကိုဆောင်ရွက်နေပါတယ်လို့ The Straits Times ကရေးပါတယ်။ဒါ့အပြင် Derek Shirley က American ပြည်ထောင်စုဟာ NUG အစိုးရနဲ့ထိတွေ့ဆက်ဆံဖို့ဆုံးဖြတ်ထားတယ်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကလည်း NUG နဲ့လူသိရှင်ကြားထိတွေ့ဆက်ဆံကြဖို့တိုက်တွန်းကြောင်းလည်းပြောဆိုခဲ့ပါတယ်။
NUG အနေနဲ့အာဆီယံဆိုင်ရာသံအမတ်ကြီးတဦးကိုလည်းခန့်အပ်တာဝန်ပေးထားပါတယ်။ဒါ့ပြင်အာဆီယံဆိုင်ရာသံအမတ်ကြီးရဲ့လှုပ်ရှားဆောင်ရွက်မှုတွေကိုမီဒီယာတွေမှာသိပ်မတွေ့ရပါဘူး။ Derek Shirley ကတော့အာဆီယံအနေနဲ့စစ်ကောင်စီတစ်ခုတည်းကိုထိတွေ့ဆက်ဆံရုံနဲ့မြမအရေးကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူး။ Democratic အင်အားစုတွေကိုထိတွေ့ဆက်ဆံရေးဟာလည်းအရေးပါကြောင်း The Straits Times ကိုပြောကြားခဲ့ပါတယ်ခင်ဗျာ။